America in Burmese.
မင်္ဂလာညနေခင်းပါသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ23ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာညနေခင်းပါသောသားရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနာငလာတို့ပြောပြမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားတို့ပတ်သက်မှုရှိမရှိစုံစမ်းနေတဲ့မစ္စတာရောဘတ်မူလာရဲ့နောက်ဆုံးအစီရင်ခံစာတင်သွင်းခဲ့ပေမလို့သမ္မတထရမ့်အပေါ်ပြည်နယ်ရေရောလွှတ်တော်ကော်မတီတွေကတီးခြားစုံစမ်းမှုအတော်များများလုပ်နေပါသေးတယ်ဆီးရီးယားနိုင်ငံမှာ ISIS သွေးကြော်ရဲ့နောက်ဆုံးနဲ့မျိုးကိုတင်ပတ်လိုက်ပြီလို့အမေရိကန်ကျော်တော်နောက်ခံပေးထားတဲ့ဆီးရီးယားတပ်ဖွဲ့ကဒီကနေ့ပြောပါတယ်တရုတ်နိုင်ငံအရှေ့မြောက်ပိုင်းပြည်နယ်တွင်းကဓာတ်ဆေးရုံတစ်ခုဂျာတာပင်းနေနောက်ပိုင်းကမီးလောင်ပောက်ကွဲခဲ့ရမှာသေဆုံးသူပေါင်း64ဦးထိရှိသွားပါပြီဒီလိုနောက်ဆုံးရသတင်းတွေကိုကြားကြမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမှာကတော့မြန်မာနိုင်ငံကလူခွေအခြေအနေပေါ်မှာစိုးရင်ကြောင်းဆုံးဖြတ်ချက်တရက်ကိုတော့ကုလသမဂ္ဂလူခွေကောင်စီကမဲခွဲအတည်ပြုလိုက်ပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကအခုလိုတုံ့ပြန်ပါတယ
် The adoption of yet another intention selectively targeted politically motivated resolution
မြန်မာအနေနဲ့ဒီဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းတုံ့ပြန်ခဲ့တာပါဒီသတင်းကိုနောက်ပိုင်းအပြည့်စုံနားဆင်ရပါမယ်။နောက်မြန်မာငြိမ်းချမ်းရေးဗီတုကာကြီးဆရာကြီးသခင်ကိုရောမိုင်းရဲ့143နှစ်မြောက်မွေးနေ့မှာတော့ငြိမ်းချမ်းရေးကိုလက်တွေ့အကောင်အထည်ဖော်ဖို့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေကတောင်းဆိုလိုက်ပါတယ်။ကမ္ဘာအပျော်ရွှင်ဆုံးနိုင်ငံအဖြစ်နဲ့ဖင်လန်နိုင်ငံကိုကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာအသစ်ကနေထုတ်ပြန်လိုက်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုရှိမရှိဆိုတာနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့ဖွင့်တဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိမရှိဆိုတဲ့ကိစ္စကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာပြေဆုံးသွားပါပြီ။မစ္စတာမူလာကသူ့ရဲ့အစီရင်ခံစာကိုအမေရိကန်ရှေ့နေချုပ်ဝီလျံဘာစီကိုမနေ့တောက်ကြနေ့ကတင်သွင်းလိုက်တာပါ။မစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုပြေဆုံးသွားပေမဲ့သမ္မတထရမ့်နဲ့ပတ်သက်တဲ့တခြားစုံစမ်းမှုတွေအများပြားရှိနေပါသေးတယ်။နယူးယောက်၊ဗာဂျီးနီးယားနဲ့ဝါရှင်တန်တရားရုံးအသီးသီးမှာလဲမစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုတွေကနေထွက်ပေါ်လာတဲ့အမှုရဲတွေနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးနေတာပါ။နယူးယောက်နဲ့မေရီလန်းပြည်နယ်မှာလဲသမ္မတထရမ့်နဲ့ပတ်သက်တဲ့စုံစမ်းမှုတွေတီးခြားစီလုပ်နေပါတယ်။နောက်ပြည်လွှတ်တော်မှာလဲအထက်လွှတ်တော်ထောက်လှမ်းရေးကော်မတီနဲ့အခြားကော်မတီတို့ကလဲသမ္မတထရမ့်ရဲ့ဗန္ဒာရေးရုရှားနဲ့သမ္မတထရမ့်တို့ကြားပတ်သက်နိုင်ခြေရှိတဲ့ကိစ္စရပ်တွေအပြင်အခြားအကြောင်းအရာတွေအပေါ်မှာတီးခြားစုံစမ်းစစ်ဆေးနေကြတာပါ။ရွေးကောက်ပွဲရမငွေကိစ္စဒေါ်လာတန်ပေါင်း109တန်းရှိတဲ့သမ္မတကျန်းသစ်စာကျင်းစုပွဲရမငွေတွေပဲကရခဲ့တယ်လဲဆိုတာနဲ့ဘလို့အတုံးပြုခဲ့တယ်လဲဆိုတဲ့ကိစ္စတွေအပြင်သမ္မတထရမ့်နဲ့ညီစွန်ခဲ့ဘူးတယ်ဆိုတဲ့အမျိုးသမီးနှုတ်ဦးကိုနှုတ်ပိတ်ခပေးခဲ့တဲ့ကိစ္စတွေကမကအခြားအကြောင်းအရာအတော်များများကိုအတိအသီးစုံစမ်းစစ်ဆေးနေကြတာပါသမ္မတထရမ့်ကတော့ဒီလိုရက်တွေဟာပုံကိုရည်ရည်ရွယ်ချက်နဲ့တမင်လှုပ်ဆောင်နေတာဖြစ်ကြောင်းအစဉ်တစိုက်ပြောဆိုလာတာပါရှင်းနေချုပ်ဝီလျံဘာကတော့မစ္စတာမူလာရဲ့အခုတင်သွင်းလိုက်တဲ့အစီအစဉ်ခန်းစာကိုလွှတ်တော်နဲ့ပြည်သူအများသိနိုင်အောင်တင်ပြဖို့ဆုံးဖြတ်ရမှာဖြစ်ပါတယ်
အမေရိကန်ဦးဆောင်တဲ့နိုင်ငံကညွန်မောင်းတပ်ဖွဲ့တွေက IS စစ်သွေးကြော်တွေတင်ယူထားတဲ့ Syria နိုင်ငံ Baghouz မြို့ကိုတင်ယူနိုင်လိုက်ပြီးတော့ Syria ကနောက်ဆုံးကြံရှိနေတဲ့ IS စစ်သွေးကြော်တွေကိုအပိသက်ချေမုန်းနိုင်လိုက်ပြီးဖြစ်တယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။ IS တွေနောက်ဆုံးကြံရှိနေတဲ့ Baghouz ဒေသကိုအောင်မြင်စွာတင်ယူနိုင်ခဲ့ပြီးတော့ IS တွေလက်ထက်ကနေဒီမြို့ကလည်းလွတ်မြောက်ပြီးဖြစ်တယ်လို့ Syria Democratic တပ်ဖွဲ့ရဲ့ SDF ပြောခွင့်ရ Mustafa Bali က Twitter ကနေပြောကြားလိုက်တာပါ။ကျန်ရှိနေတဲ့ IS တပ်ဖွဲ့ဝင်အနေချင်းကိုလည်းဆက်လက်တိုက်ခိုက်သွားမယ်ဆိုပြီးတော့ SDF တပ်ဖွဲ့ကကြေပြူထားပါတယ်။ IS တပ်ဖွဲ့တွေဟာ2014ခုနှစ်မှာစီးရီးယားနဲ့အီရန်နိုင်ငံတွေအတော်များများကိုတည်ယူနိုင်ခဲ့ပြီးတော့စီးရီးယားနိုင်ငံရက်ကာမျိုးနဲ့အီရန်နိုင်ငံမိုဆိုးမျိုးတွေဟာသူတို့ရဲ့မျိုးတော်နှစ်ခုဖြစ်တဲ့ဆိုပြီးတော့ပြောပါတယ်။အဲ့ဒီအချိန်ကစပြီးတော့ American ဦးဆောင်တဲ့နိုင်ငံကညွန်မောင်းတပ်ဖွဲ့တွေကလည်းမြန်မာရှိတဲ့သူတို့ရဲ့မဟာမိတ်တပ်တွေနဲ့အတူ IS တွေတင်ထားတဲ့နေရာတွေကိုပြန်ပြီးတော့တိုက်ခိုက်တင်ယူခဲ့တာဖြစ်ပါတယ်။ IS တွေနောက်ဆုံးခြေကုပ်ယူထားတဲ့Baghouz မြို့ကအပိုင်းကိုတော့ American ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေကအဲ့မှာကြံနေတဲ့ IS တွေကိုပြစ်မှတ်ထားပြီးတော့ကြာသောရင်းနေနောက်ပိုင်းနဲ့တောက်ကြံနေအစောပိုင်းတွေမှာလေကြောင်းကနေတိုက်ခိုက်ခဲ့တာပါဒါပေမဲ့လည်း SDF ညမောင်းတပ်ဖွဲ့တောင်းဝန်ရှိသူတွေကတော့ရှုပ်ထွေးလွန်းတဲ့မြောက်လိုင်းကောင်းတွေလိုင်ကူတွေနဲ့ကရုတ်ချင်းတွေထဲမှာ IS တပ်ဖွဲ့ဝင်တချို့ကြံနေနိုင်တယ်ဆိုပြီးတော့လဲစိုးရိမ်နေကြပါတယ်ခင်ဗျာ
နယူးဇီလန်နိုင်ငံကပလီနှစ်ခုမှာအကြမ်းဖက်ပစ်ခတ်မှုဖြစ်ပြီးသတင်းတပတ်အကျော်ကလေးမှာပဲအဲ့ဒီပလီတွေကိုပြန်ဖွင့်လိုက်ပါပြီ။ပစ်ခတ်မှုကြောင့်တေဆုံးခဲ့ရသူ50ထဲမှာအယောက်40တေဆုံးခဲ့ရတဲ့အယ်နော်ပလီမှာတော့ကြောက်စရာအဖြစ်ဆိုးတွေဖြစ်ခဲ့တဲ့လက္ခဏာတွေဒီကနေ့စနေနေ့မှာသိမတွေ့ရတော့ပါဘူး။တနတ်ကြီးဆန်ရာတွေကိုလည်းဆေးသစ်တွေတုပ်ပြီးတော့ဖုံးအုပ်ထားသလိုအသက်ဘေးကလွတ်ဖို့လူတွေရိုက်ချိုးဖျက်ဆီးပြီးတော့ထွက်ပြေးခဲ့တဲ့ပြင်ပတွေကိုလည်းအသစ်ပြန်တတ်ထားပါတယ်။တနတ်သမားဟာအော်စတြေးလျနိုင်ငံကအသက်28နှစ်အရွယ်လူဖြူကြီးစိုးရေးဝါဒသမားတို့ဖြစ်ပါတယ်။ပလီကိုဒီကနေ့လာရောက်ကြတဲ့သူတွေထဲမှာတော့အသက်မသေးလွတ်မြောက်ခဲ့သူတွေနဲ့တည်ဆုံခဲ့ရသူတွေနဲ့တည်ကျွမ်းသူတွေလည်းပါဝင်ပါတယ်။ဒီဖြစ်ရဟာမိသားစုဝင်တွေဆုံရှုံခဲ့ရသူတွေအတွက်ဝမ်းနည်းချေကွဲစရာဖြစ်တယ်လို့အဲ့ဒီပစ်ခတ်မှုကိုကိုတွေ့ကြုံခဲ့ရသူတွေအနေနဲ့လည်းအဲ့ဒီအာယုံတွေကိုမမေ့ပြောင်းနိုင်အောင်ဖြစ်နေကြရတယ်လို့ကန်နီဘူရီကမွတ်စလင်အဖွဲ့ဥက္ကဋ္ဌစီဂတ်ခန်းကပြောပါတယ်။အခင်ဖြစ်တဲ့ Christchurch မြို့က March for Love မေတ္တာတရားအတွက်ခြိတက်ပွဲကိုကျင်းပရမှာပါဝင်ဆင်နွှဲခဲ့ကြသူတွေကတိတ်ဆိတ်ငြိမ်သက်စွာပဲလမ်းလျှောက်ခြိတက်ခဲ့ကြပါတယ်။ပွဲဖြစ်မြောက်ရေးစီစဉ်သူကျောင်းသူတဦးဖြစ်တဲ့အသက်16နှစ်အရွယ်မနလာဘတ်လာကလည်းဒီလိုအချိန်ကာလမျိုးမှာအမုန်းတရားတွေကအမောင်းတွေကိုဖုံးလွှမ်းသွားစေတယ်လို့မေတ္တာတရားကအမောင်းတွေကိုဖြိုခွင်းမဲ့အလင်းရောင်တွေဆောင်ကျင်းလာစေမယ်လို့ပြောပါတယ်။မနေ့တောက်ကြနေမှာတော့တည်ဆုံခဲ့သူ50ထဲက26ဦးရဲ့စာပနာအခမ်းအနားကျင်းပခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ယောက်ထပ်မံထိဆုံးပြီးတော့20ကျော်ဒဏ်ရသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဟာမန်ဖီနယ်မြို့တော်လက်စကာမြို့မှာကျင်းပတဲ့ရွာနှစ်သစ်ကူပွဲတော်ထိမ့်မှတ်နေရာစိုက်ပျိုးရေးပြပွဲမှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပထမပေါက်ကွဲမှုကတင်းငယ်ပြီးတော့အာကစားခွင်းအတွင်းကတဲတခုအတွင်းမှာပေါက်ကွဲခဲ့တာဖြစ်တယ်လို့ရဲမြင့်သက်တွေကပြောပါတယ်။ဒီပေါက်ကွဲမှုဖြစ်ပြီးတဲ့နောက်လူတွေကခိတ်ပေါက်တွေကိုထွက်ပြေးနေမှာလူတွေကြားမှာပဲဒုတိယပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဟာမန်ပြည်နယ်အုပ်ချုပ်ရေးမှူးမိုဟာမက်ယက်စင်လည်းပေါက်ကွဲမှုကြောင့်ပုံမဲ့ဒဏ်ရာအနည်းငယ်ရသွားခဲ့တယ်လို့သတင်းတွေကဆိုပါတယ်။တာလီဘန်တွေအနေနဲ့အခုလိုဘုံခွဲတိုက်ခိုက်မှုတွေကိုမကြာခဏဆိုသလိုလုပ်လို့ရှိမဲ့အခုချိန်ထိတော့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့မပြောသေးပါဘူးခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တရုတ်နိုင်ငံအရှေ့မြောက်ပိုင်းဂျီယန်ဆူပြည်နယ်တွင်ကဓာတုစက်ရုံတစ်ခုကြာရာပတိနေနောင်ပိုင်းကမီးလောင်ပောက်ကွဲခဲ့ရမှာတေဆုံးသူပေါင်း64ဦးထိရှိသွားပြီလို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကဒီကနေ့စနေနေ့မှာပြောပါရယ်မိသားစုတွေနဲ့ဆွေမျိုးတွေပြည်ပေါ်လာတဲ့သတင်းတွေအရလက်ရှိပျောက်ဆုံးနေသူ28ဦးထိရှိနေပြီးတေဆုံးသူ38ဦးကိုတော့ဘယ်သူဘယ်ဝါမှမသိရသေးဘူးလို့ CCTV ကပြောပါရယ်အပြက်အစီးပုံတွေအောက်နိုင်ပေါင်း40ကျော်ကြာအောင်ပိတ်မိနေတဲ့လူသူအုပ်ကိုဒီကနေ့မနေ့ကဲထုတ်လာတာကိုလည်း CCTV ကပြသတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။သူ့ကိုဆေးရုံပို့လိုက်ပြီးတော့လက်ရှိအခြေအနေသိငိမ့်နေတယ်လို့ပြောပါတယ်။အသက်ရှင်ကျန်ရသူတွေကိုလည်းတာဝန်ရှိသူတွေဆက်ပြီးတော့ရှာဖွေနေပါတယ်။ဆေးရုံပောက်ကွဲမှုကြောင့်အနေအနာကအဆအုံနဲ့ကားတွေလည်းပြိုကျပျက်စီးခဲ့ရတဲ့အပြင်ဒေသခံတွေရဲ့အိမ်တွေလည်းထိခိုက်ပျက်စီးပြီးဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။ဒဏ်ရာရသူများနဲ့ချီကိုဒေသတွင်းမှာပဲဆေးကုသမှုပေးနေပြီးတော့ဒဏ်ရာပြင်းထန်သူတွေကိုတော့ပြည်နယ်ဆေးရုံကိုပို့ထားပါတယ်။ဓာတုဆက်ရုံမှာ16နာရီကြာကြာအောင်လောင်ကျွမ်းခဲ့တဲ့မိကိုအနေအနာကမျိုးတွေနဲ့အိမ်နေချင်းပြည်နယ်တွေကလာပြီးတော့ကူညီငိမ့်သက်ခဲ့ရတာပါ။ဆက်ရုံကစိန်ထွက်လာတဲ့ဓာတုဓာတ်တွေအနားမှာရှိတဲ့ဂွမ်ဟီမြစ်ထဲစီးဝင်မသွားအောင်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကအပြင်းထန်လုပ်ကိုင်နေကြပါတယ်။
ထိုင်းနိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုတော့မနေ့ပြန်တနင်္ဂနွေနေ့မှာကျင်းပသွားမှာဖြစ်ပြီးတော့ဒီကောက်ကျင်းပမဲ့ရွေးကောက်ပွဲမှာတော့စုံဦးတွင်တီထွန်သူတွေနာမည်ကြီးအကြီးအကဲသမားတွေအလှမယ်တွေနဲ့လေအင်္ဂါခွဲစိတ်ပြောင်းလဲထားသူတွေအပါဝင်လူတန်းစားလောဟာဘောင်းဆောင်ကကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။နိုင်ငံရေးပါတီငယ်လေးတွေနဲ့ဒီရွေးကောက်ပွဲမှာနိုင်ရဖို့အခွင့်အရေးနည်းပေမဲ့လည်းဒီလိုမျိုးလူတန်းစားလောဟာဘောင်းဆောင်ကကိုယ်စားလှယ်တွေအခုလိုဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။ဒါဟာထိုင်းနိုင်ငံမှာလွန်ခဲ့တဲ့9နှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့ရွေးကောက်ပွဲလေးဖြစ်ပါတယ်။အဲ့ဒီအချိန်ကတော့စစ်အာဏာသိမ်းမှုကိုဥဆောင်ခဲ့တဲ့ထိုင်းစစ်တပ်အကြီးအကဲပရိုချန်အိုချာလည်းဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့သူနိုင်ရရင်ထိုင်းနိုင်ငံကိုဒီမိုကရေစီနည်းနဲ့ဥဆောင်သွားမယ်လို့မဲဆန္ဒရှင်တွေကိုကတိပေးထားပါတယ်။ဒီရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့သူတွေကတဦးကတော့ Future Forward Party ကလိန်အင်္ဂါခွဲစိတ်ပြောင်းလဲထားတဲ့ရုပ်ရှင်ထုတ်လုပ်သူတန်ဝရင်စုခဖြစ်ဖြစ်ပါတယ်။ Future Forward Party ကိုတော့လူငယ်တဲ့တနစ်ကတီထောင်ခဲ့တာပါ။ ဒီရွေးကောက်ပွဲမှာလင်ကခွဲစိတ်ပြောင်းလဲထားသူတွေကသူမတူတည်းသာဝင်ရောက်ရှင်ပြိုင်တာမဟုတ်ပဲမဟာချွန်ပါတီကဆိုရင်လဲကိုယ်စလဲ20လောက်ဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းမှာပြင်းအားအဆင့်လေးရှိတဲ့အင်အားပြင်းဆိုက်ကလုန်းမုန်တိုင်းတစ်ခုဝင်တိုက်နေပါတယ်။ Trevor Cyclone မုန်တိုင်းဟာဒီကနေ့စနေနေ့မှာနိုင်ငံမြောက်ပိုင်းကန်ယိုရာငါနဲ့တဆင့်ကုန်းတွင်းပိုင်းကိုဝင်ရောက်လာတာပါ။အဲ့ဒီအရက်ကဒေသခံအလုံးနေပါကိုရဲနဲ့စစ်တပ်ကဘေးလွတ်ရာရွှေ့ပြောင်းပေးထားပါတယ်။ဒါပေမဲ့လည်းအကောင်မောင်းတန်လူတချို့တော့အဲ့ဒီမှာနေရိတ်ခဲ့ပါတယ်။ Trevor Cyclone မုန်တိုင်းဟာတနအီကိုကီလိုမီတာ150နှုန်းနဲ့တိုက်ခတ်နေပြီးတော့မုတ်သေးထန်စွာရွာသွန်းနေတာကြောင့်ရေကြီးရေလျှံမှုတွေဖြစ်လာနိုင်တယ်လို့ခန့်မှန်းရပါတယ်။တစ်ချိန်တည်းမှာပဲအဆင့်လေးရှိတဲ့ Veronica Cyclone မုန်တိုင်းလည်းတူရွင်းနေရှိတဲ့ပီပါရာဒေတာအနီးနိုင်ငံနောက်ဖက်ကကန်ယိုရန်စီကိုဦးတည်လာနေပါတယ်။တနအီကီလိုမီတာ100နှုန်းနဲ့တိုက်ခတ်လာတဲ့ Veronica မုန်တိုင်းကြောင့်ဒေတာတွေမှာမူကြီးနေပါတယ်။ Australia မှာမကြာခဏဆိုသလိုစိုက်ကလုန်းမုန်တိုင်းဝင်တိုက်လေရှိပေမဲ့မုန်တိုင်းတစ်ခုတစ်ပြိုင်တည်းဝင်တိုက်တာမျိုးတော့ဖြစ်လေဖြစ်တာသိမှရှိပါဘူး။
Euro 2020 Europa Plus ဘောလုံးပွဲတွေကိုတောက်ကြနေကကစားတာမှာအင်္ဂလန်နဲ့ကမ္ဘာချန်ပီယံပြင်သစ်အသင်းတို့အနိုင်ရသွားကြပါတယ်။အုပ်စုအိမ်မှာတော့အင်္ဂလန်ကချက်နဲ့ဝမ်ဘလီကွင်းမှာကစားခဲ့ပြီးတော့အင်္ဂလန်အသင်းက၅ဂိုးကိုမရှိနဲ့အပြတ်သတ်နိုင်သွားခဲ့တာပါ။အင်္ဂလန်အတွက်ဂိုးတွေကိုတော့ Sterling က3ဂိုးသွင်းခဲ့ပြီးတော့ Harry Kane က2ဂိုးနဲ့ Jack Nowden လူက2ဂိုးကို2ဂိုးသွင်းပါတယ်။ဒီအုပ်စုမှာ Bulgaria နဲ့ Montenegro တို့2ဂိုးစီတည်ကြပြီးတော့အင်္ဂလန်ကသုံးမှတ်ဘော်ဂေးရီးယားနဲ့မွန်တီနီဂရိုတို့ကတမတ်စီရထားပြီးတော့ချက်နဲ့ကိုဆိုဗိုတို့ကတော့ထမတ်မှမရထားပါဘူး။အုပ်စုဘီမှာတော့ရော်နယ်ဒိုရဲ့ပေါ်တူဂီနဲ့ယူကရိန်းတို့ဂိုးရှိတည်ကြသွားပြီးတော့လူဇင်ဘတ်ကလစ်သူရေးနီးယားကို၂ဂိုးတကိုးနဲ့နိုင်ပါတယ်။အုပ်စု H မှာတော့ကမ္ဘာချန်ပီယံပြင်သစ်နဲ့မော်ဒိုဗာတို့မော်ဒိုဗာကွင်းမှာကစားခဲ့ကြပြီးတော့ပြင်သစ်က၄ဂိုးတကိုးနဲ့နိုင်သွားပါတယ်။ပြင်သစ်အတွက်ဂိုးတွေကတော့ Griezmann, Varane, Giroud နဲ့ဘာပေတို့ကသွင်းခဲ့တာပါ။ဒီအုပ်စုမှာ Iceland ကအန်ဒိုရာကို၂ဂိုးကိုးရှိနဲ့နိုင်ပြီးတူရကီကလည်း Albania ကိုငါကိုကုမရှိနဲ့နိုင်သွားပါတယ်ဒီကနေ့မှာတော့စပိန်နဲ့နော်ဝေးအီတလီနဲ့ဖင်လန်ဆွီဒင်နဲ့ရိုမေးနီးယားဂျော်ဂျီယာနဲ့ဆွစ်ဇာလန်ဂျီဘရော့လ်တာနဲ့အိုင်ယာလန်စတာတွေကစားဖို့ရှိပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေအပေါ်စိုးရိမ်ကြောင်းဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကမဲခွဲအတည်ပြုလိုက်ပါတယ်။တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိနေစေဖြစ်တဲ့အတွက်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တာဝန်ကိုလည်းဆက်လက်သက်တမ်းတိုးဖို့မနေ့တုန်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှဆုံးဖြတ်ချက်ချလိုက်တာပါ။အပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြပေးပါရှင်။
ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်တိုင်းရင်းသားဒေသတွေမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေစူးစိုးဝါကျူးလွန်နေတဲ့ပေါ်အလွန်အမင်းစိုးရိမ်ကြောင်ဆုံးဖြတ်ချက်ကိုထောက်ခံမဲ38မဲကန့်ကွက်မဲ3မဲနဲ့အတည်ပြုလိုက်တာပါနိုင်ငံခုနှစ်နိုင်ငံကမဲမပေးပဲနေခဲ့တဲ့ဆုံးဖြတ်ချက်ထဲမှာတော့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စွပ်စွဲခံထားတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လုပ်ရက်တွေကိုချက်ချင်းရဆိုင်မှုလည်းတိုက်တွန်းထားတာပါမြန်မာနိုင်ငံကလူခွင့်ရေးချိန်နေနဲ့ပတ်သက်လို့နိုင်ငံတကာသံဝန်ရဲ့စိုးရိမ်မှုတွေကိုတော့ဥရောပသံဃာ EU ကိုစားရူမေးနီးယားနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသံမကြီး Adrian Cosmin Verita ကဆုံးဖြတ်ချက်မူကြမ်းတင်သွင်းရမှာအလေးထားပြောဆိုသွားပါတယ်
။ The adoption of this resolution by consensus will send a strong signal of support by the Council not just in respect of the transition underway in Myanmar but also
ဆုံးဖြတ်ချက်များကိုအများဆန္ဒနဲ့ချမှတ်တာဟာမြန်မာနိုင်ငံမှာပွင့်လင်းမြင်သာမှုတွေရှိဖို့အတွက်သာမကနိုင်ငံကအတိုင်းဝန်ကြားမှာဆိုရင်ရာကိစ္စတခုဖြစ်ရှိနေတဲ့ဖြစ်တဲ့ရိုဟင်ဂျာတွေအပါအဝင်လူခွင့်ရေးချိုးဖောက်ခံရသူတွေကိုပါအခိုင်အမာအပြေးထောက်ခံတဲ့သတင်းစကားပါရရောက်ပါတယ်
။ရခိုင်ပြည်နယ်ကပြည်ပကတိကြောင့်တိတ်နေချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောဆိုခဲ့တယ်လို့ဒုက္ခသည်တွေနေရပြန်နေရေးတိုးတက်မှုမရှိသေးတာကိုလည်းအလေးထားပြောကြားခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေရကတော့ဆုံးဖြတ်ချက်ရတစ်ဖက်သက်ဆန်ပြီးရခိုင်ပြည်နယ်ကလူတစုကိုသာအလေးထားနေတာထင်ရှားနေတယ်ဆိုပြီးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ
် The adoption of yet another ill intention selectively targeted politically motivated resolution will not help Myanmar
မြန်မာနိုင်ငံရွေးချယ်တဲ့လူလူကောက်ချက်ဆွပြီးနိုင်ငံရေးရွေးချယ်တွေလည်းပါဝင်နေတဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်အထောက်အကူဖြစ်နေမှာမဟုတ်တဲ့အကြောင်းနဲ့စစ်မှန်တဲ့ဆန္ဒရှိမယ်ဆိုရင်ဥရောပသမဂ္ဂနဲ့ဆုံးဖြတ်ချက်မူကြမ်းကိုပူးတွဲတင်သွင်းခဲ့ကြတဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်တွေမှာအပြည့်အစုံဆောင်တဲ့ခန့်ကဏ္ဍတွေကနေပါဝင်နိုင်ရတဲ့အကြောင်းမြန်မာသံတမန်ကြီးဦးကျော်မိုးထွန်းပြောဆိုသွားတာပါနိုင်ငံတကာနိုင်ငံပေါ်တိကျဆုံးဖြတ်ချက်ချမှတ်တာကိုလည်းမူရလက်မခံနိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံကလက်မခံတဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်လိုက်နာမှာမဟုတ်ကြောင်းလည်းပြောဆိုသွားခဲ့တာပါ ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကကုလသမဂ္ဂဆိုင်ရာကိုယ်စားလှယ် GNDUAN ကလည်းမြန်မာနိုင်ငံရဲ့ရည်တည်ချက်ပေါ်ထောက်ခံပြောဆိုသွားပါတယ်
။国际社会应当尊重缅甸主权，全面公正客观的看待缅甸人权进步。
မြန်မာနိုင်ငံရဲ့အချုပ်အခြာအနာပိုင်ဆိုင်မှုကိုနိုင်ငံကအတိုင်းအဝန်ကလေးစားဖို့လိုအပ်တယ်လို့လူခွင့်ရေးတိုးတက်မှုအခြေအနေတွေကိုလည်းဗပောင်းဆောင်ကနေထည့်သွင်းသုံးသပ်သင့်ပါတယ်။ဒါမှသာအခက်အခဲတွေနဲ့စိန်ခေါ်မှုတွေကိုလည်းနားလည်သဘောပေါက်နိုင်မှာဖြစ်ပါတယ်။လူခွင့်ကောင်စီအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တရားဝါပြောရေးအတွက်ကြိုးပမ်းမှုတွေကိုအာရုံစိုက်ပြီးအချိန်မြင့်နိုင်အောင်အားပေးသင့်ပါတယ်
။လူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်သေဆုံးမှုတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတာတွေကိုလည်းထောက်ပြထားပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအရကုလသမဂ္ဂရဲ့လူခွင့်ရေးထူးခုစတဲ့တာဝန်ကိုဆက်လက်တည်တံ့ဖို့လည်းဆုံးဖြတ်ခဲ့ပါတယ်။မြန်မာဆိုရကဝန်ကွယ်မပေးဘဲတားမြစ်ထားတဲ့ကုလသမဂ္ဂလူခွင့်ရေးထူးခုစတဲ့ရန်ရင်းလီနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါ။ဒီချိန်ထဲမှာပဲအခြေတင်ဖြစ်စရာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီတရက်ဖွဲ့စည်းပြီးကြိုးပမ်းနေတာပြည်ပကတ်တွေအတွင်းလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်လို့မြန်မာဆိုရနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်ကြိုးပမ်းနေတာတွေကိုတိုးတက်ဖြစ်ထွန်းမှုတချို့ဖြစ်နေလဲဆုံးဖြတ်ချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။
ကိုအောင်လေးဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကျင်းပတဲ့ဆရာကြီးသခင်ကိုရော်မိုင်းရဲ့မွေးနေ့ပွဲအကြောင်းကိုသတင်းတင်ဆက်ချင်ပါတယ်။မြမငိမ့်ညာရေးဘီသူကာကြီးဆရာကြီးသခင်ကိုရော်မိုင်းလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ပြည်တွင်းငိမ့်ညာရေးကိုလက်တွေ့အကောင်အထည်ဖော်ဆောင်နိုင်မှုတက်မတော်ကနေအစာပြုလို့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရဲစဲရေးကျင်ညာပြီးတော့ဆွေးနွေးအဖြေရှာကြဖို့ဆရာကြီးသခင်ကိုရော်မိုင်းငိမ့်ညာရေးကွန်ရက်ကတောင်းဆိုလိုက်ပါတယ်။သခင်ကိုရော်မိုင်းဂူဘိတ်မန်မှာဒီကနေ့ကျင်းပတဲ့ဆရာကြီးသခင်ကိုရော်မိုင်းရဲ့143နှစ်ပြည့်မွေးနေ့မှာတော့မြစ်ဆုံစီမံကိန်းလုံးဝရပ်ဆိုင်ရေး2008အခြေခံဥပဒေဖျက်သိမ်းရေးဖမ်းဆီးခံသတင်းသမားနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးစာရာတွေကိုဆွေးနွေးကြတဲ့ငြိမ်းချမ်းရေးစကားဝိုင်းနေငြိမ်းချမ်းရေးတဝန်လွားတွေဖတ်ကြားချိန်မှာဒီမိုကရေစီအင်အားစုတွေဘက်ကအခုလိုတိုက်တွန်းပြောဆိုလိုက်ကြတာပါဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံတင်ပြပေးပါမယ်ရှင်
တတိုင်းမြေလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးမြမပြည်ငင်းချမ်းရေးကိုအရေးကြီးလုပ်ငန်းစဉ်ဖြစ်နေအဓိကထားဖော်ဆောင်မယ်ဆိုတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့ NLD ရက်သားအစိုးရလက်ထက်မှာတော့ငင်းချမ်းရေးလိုလားသူငင်းချမ်းရေးပြည်သူ့ကကြီးဖြစ်တဲ့ဆရာကြီးသခင်ကိုရော်မိုင်းလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ငင်းချမ်းရေးဖော်ဆောင်နိုင်ပါစေကြောင်းဆရာကြီးသခင်ကိုရော်မိုင်း143နှစ်ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားမှာငင်းချမ်းရေးလိုလားသူတွေကတောင်းဆိုလိုက်ကြပါတယ်။ဒါကြောင့်တက်မတော်ကနေစတနိုင်ငံလုံးအပြည့်ရဲ့ကြီးညာပေးပါလို့သခင်ကိုယ်တော်မိုင်းကွန်ရက်ကနေသဘောထားထုတ်ပြန်တောင်းဆိုလိုက်တဲ့အကြောင်းဆရာကြီးသခင်ကိုယ်တော်မိုင်းငြိမ်းချမ်းရေးကွန်ရက်အဖွဲ့နဲ့ဆရာကြီးသခင်ကိုယ်တော်မိုင်းဂူဘိမှန်ဆောက်ရှောက်ရေးအဖွဲ့ရဲ့သတင်းပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငင်းက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီလိုဒီအောင်မှုပေါ်ပေါ်လို့ပါတဲ့ဟိုအမခံနိုင်တဲ့အခြေအနေမရှိဘူးပေါ့နော်ဒီအခြေအနေ။ဒါကြောင့်ငြိမ်းချမ်းပြီးဆောက်ဖို့ရတဲ့လက်တလုံးမှာကျွန်တော်တို့ကဆောင်ရွက်မယ့်ကိစ္စတွေကျွန်တော်တို့တောင်းဆိုထားတာမျိုးရှိလာတယ်။အဲ့ဒါတွေကအခုလူတို့အန်ဘလောင်းလို့SSPB ရဲ့ SSC ရဲ့အပါဝင်အဲ့ဒီဒီကြရမှာဒီစီရဆဲကြီးကိုကျွန်တော်ကစပြီးပြီးတော့တနင်္ဂနွေလုံးဒီဒီကြရမှာချန်လက်ထဲနဲ့တော့ဒီရဆဲကြီးပြင်ရဖို့စပွဲဝိုင်းမှာရှင်းလင်းဖြေရှာကြဖို့ဒါကျွန်တော်ရရှိဉာဏ်ရည်ရဲ့အကျဉ်းရည်ရဲ့အားဆောင်ရနိုင်မှုဉာဏ်ကိုရှာကြဖို့ကျွန်တော်တို့တိုက်တွန်းထားတယ်ဆိုဥစ္စာရှင်ရည်ကိုလုံးဝကျွန်တော်ကချက်ဆိုင်လို့ဒီလိုလေလေဒီဥပဒေကြီးလေကျွန်တော်ဆက်ဆိုင်လို့အတော့တောင်းလို့မရတဲ့ဒုက္ခရောက်တာအဲ့လိုချိန်တွေလေကျွန်တော်တို့ကအဲ့လိုဆောင်းစီထားတယ်။ကျောက်ချိန်တွေကဆိုပြီးတော့ကအဲ့ဒီလူလူတွေလုံးဝကူညီနေတယ်။ဒီလူလူချိန်တွေရတဲ့အခါကြီးတွေကူညီနေတယ်ဆိုလို့လည်းခုဒီကအမျိုးတွေကျွန်တော်တို့ဆက်ရပါပါတယ်။နောက်တစ်ခုကကုန်ပြီးကြောင်ရတာလေနိုင်ငံရေးကျင်းပတွေကျင်းပနေမှာရှိနေတယ်။နောက်သတင်းမီဒီယာကမှရှိနေတယ်။အဲ့လိုဒီအကုန်ချက်ပြေးနေတာ။နောက်ပြီးတော့တစ်ခုချက်နေတော့လာလို့ခေါ်လို့လို့ဒီရည်ရွယ်ချက်နဲ့ဒီရည်ရွယ်ချက်ချင်တယ်လို့ဥရီတွေဆက်ချက်ပြီးလို့လိုအပ်တယ်လို့ကျွန်တော်တို့ပြောပြထားပါတယ်။ဒါအဓိကအရေးကြီးတာတော့ငွေကြေးနဲ့ပေါ်လာရင်လည်းအများကြီးပါ။တန်းဖက်ကမှတောင်းရန်ပြီးလေလို့ဆက်မှတ်ဖို့မတည့်ဘူးလို့ကျွန်တော်တို့ပြောထားတယ်။အဲ့လိုတမတ်သုံးချင်းမြင်ချင်းကိုရှက်ပြန်လို့ပြောတယ်။အဲ့ဒီဒီဒီကိုအမြင့်ချက်ချိန်လုံးနဲ့ဆိုတာလုံးဝမဖြစ်တဲ့အမိသားဖြစ်တဲ့အတွက်တန်းဖက်တောင်းရန်ပြီးလားလို့ဆက်မှတ်ချင်းရှုံသိမ့်သေးလို့ပြောပါတယ်လို့ကျွန်တော်တို့ပြောပြသောစီထားတာဖြစ
်ပါမယ်မြန်မာနိုင်ငံမှာလက်ရှိစစ်မှတ်ဖြစ်ပွားနေတဲ့ရခိုင်အရေးပါဝင်ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာသဘောထားကွဲလွဲမှုတွေနဲ့အမြင်မတူအစဉ်မပြေဖြစ်နေသေးတဲ့လက်ရှိမြန်မာနိုင်ငံတွင်းကြုံတွေ့နေရတဲ့စစ်ရေးနိုင်ငံရေးပ ပရိပခ အခြေအနေ တွေ ဓာရီ ကို ဖြည့်စင် နိုင် မယ် နီလန် နေ ကို လည်း ငင်းညံ့ ရင် နဲ့ 2008 အခြေခံ ဥပဒေ ဆိုတဲ့ တခင် ကိုရော်မိုင်း မွေး နေ ငင်းညံ့ ရေး သကဝိုင်း နေ မှာ နိုင်ငံ ရေး ပါတီ တွေ နဲ့ တိုင်းရင်းသား ခေါင်းဆောင် တွေ ဒီမိုကရေစီ အင်အားစု တွေ ဘက်က ဆွေးနွေး ခဲ့ ကြတယ် လို့ ဦးထွန်းဝင်းကြီး က အခု လို့ ရှင်းပြပါတယ်
ဆက်ရည်လေးနေမှာ ကျွန်တော်တို့ က ဆက်ရည်ရဲ့ ဒီရင်းဆောင်ခဲ့တဲ့ အစီအမံတွေ ကျွန်တော်တို့ က ပြောပြရတာပေါ့နော် ပြောပြရင်းနဲ့ ဒီကမာတီ ကျွန်တော်ဒီဘက်ကနေရတဲ့အခြေအနေတွေပေါ့အဲ့ဒါကိုကျွန်တော်အကြည့်အသားပြီးတော့ကျွန်တော်ဖောက်ပြပါမယ်အဲ့ဒါတွေဟာလည်းကျွန်တော်ဖြစ်ရမှာရှိတဲ့အချက်တွေအကျိုးဆက်တွေကြောင့်မဟုတ်ဘူးဒီမတ်တမော်ပါဝင်ဒီကျိုးစုတွေဖြစ်တယ်လက်ရှိခေါ်ကြီးကိုအချိန်ကဥပဒေအကြည့်တော့စမ်းပြီးမှအကောင်းဆုံးတဲ့ဆိုးဆိုးတွေကိုကျွန်တော်ရင်ဆိုင်နေရတာဖြစ်တယ်အဲ့ဒါဖြင်းရှင်းကခက်ခဲတဲ့ပ ဒီလိုမျိုးကြီးရတာဒီလိုမျိုးကြီးကိုချက်ပြီးတော့တိုင်းနာပြည်ကြီးကိုချင်းအားကြီးဖြစ်တယ်လို့ပြောတယ်။မြန်မာစာပေမြန်မာယဉ်ကျေးမှုနဲ့မြန်မာပြည်လွတ်လပ်ရေးညီညာရေးကိုဖော်ဆောင်ခဲ့တဲ့
မြမစာပေမြမယဉ်ကျေးမှုနဲ့မြမပြည်လွတ်လပ်ရေးညီညာရေးကိုဖော်ဆောင်ခဲ့တဲ့ညီညာရေးပြည်သူ့ကကြီးဆရာကြီးသခင်ကိုရိုမိုင်းရဲ့မွေးနေ့143နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုတော့ရန်ကုန်မြို့ရွှေတဂုံဖျားလမ်းမှာရှိတဲ့သခင်ကိုရိုမိုင်းဂူဘိတ်မှာကျင်းပခဲ့ပြီးတော့တိုင်းရင်းသားပါတီတွေကခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေဒီမိုကရေစီနိုင်ငံရေးအင်အားစုတွေနဲ့ကျောင်းသားခ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရနောက်တပ်မတော်တာဝန်ရှိသူတွေအကြားညီညာရေးအတွက်ဆွေးနွေးတာတွေရှိနေပေမဲ့လို့လည်းတိုက်ပွဲတွေကပြင်းထန်နေစေပါချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရားသဘောထားတွေကလည်းထွက်ပေါ်နေပါတယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလား။ချင်းခတ်နိုင်မဲ့နီလန်းအစ်စ်တွေဘာတွေများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်ဒီကနေ့ညအစီအစဉ်တင်ဆက်မယ့်စနေညတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်ဆက်ပြီးတော့နှစ်နှစ်ဆက်တိုက်ကမ္ဘာအပျော်ရွှင်ဆုံးနိုင်ငံအဖြစ်နဲ့သတ်မှတ်ခံခဲ့ရတဲ့ဖင်လန်နိုင်ငံအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်ဖင်လန်နိုင်ငံဟာကမ္ဘာအပျော်ရွှင်ဆုံးနိုင်ငံဖြစ်တယ်လို့ကုလသမဂ္ဂအစိုးရကစားသစ်ကထုတ်ပြန်လိုက်ပါတယ်အခုလိုသတ်မှတ်လိုက်တာကြောင့်ဖင်လန်နိုင်ငံဟာကမ္ဘာအပျော်ရွှင်ဆုံးနိုင်ငံအဖြစ်နဲ့နှစ်နှစ်ဆက်တိုက်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်ကမ္ဘာပေါ်ကနိုင်ငံပေါင်း156နိုင်ငံကိုကောက်ယူခဲ့တဲ့ပျော်ရွှင်မှုစစ်တမ်းတွေအရတခြား Nordic ဒေသနိုင်ငံတွေအပြင်နယ်သာလန်ဆွစ်ဇာလန်ကနေဒါနယူးဇီလန်နဲ့အော်စတြေးလျနိုင်ငံတွေလည်းအပျော်ရွှင်ဆုံး10နိုင်ငံစီးရင်ထဲမှာပါဝင်ပါတယ်ဆူဒန်နဲ့စစ်ပွဲတွေဖြစ်နေတဲ့တခြားနိုင်ငံတွေကတော့ပျော်ရွှင်မှုအနည်းဆုံးနိုင်ငံတွေအဖြစ်တည်ရှိနေကြပါတယ် VOA သတင်းတောက်ဇလတီကာဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးပါရှင
်ဖင်လန်နိုင်ငံဟာသူ့ရဲ့ရှည်လျားလုံးနဲ့ဆောင်းရာသီရဲ့လှပတဲ့တစ်တော်တွေရဲ့ခြေပြန့်ပြီးကောင်းမွန်တဲ့လူမှုပူလုံရေးစနစ်တွေကြောင့်နာမည်ကြီးလူသိများထင်ရှားတာဖြစ်ပါတယ်ဖင်လန်နိုင်ငံရဲ့စီးပွားရေးဟာလည်းတခြားဥရောပနိုင်ငံတွေနဲ့ရှင်လိုက်ရင်နိုင်ရှင်လို့ရတဲ့အနေအထားမှာရှိတာပါဒါဆိုရင်ဖင်လန်နိုင်ငံဟာကမ္ဘာပေါ်မှာဘာကြောင့်အပျော်ရွှင်ဆုံးနိုင်ငံဖြစ်တာပါလဲ။ဒါကိုသူတို့ကိုယ်တိုင်လည်းရေရာတော့မရှိလာပါဘူ
း။ Our economy is doing fine
and ကျမတို့ရဲ့စီးပွားရေးကကောင်းပါတယ်။ဘာကြောင့်အပျော်ဆုံးဖြစ်လဲတော့မသိပါဘူး။ထင်တာကတော့ကျမတို့ဟာသဘာဝနဲ့သိက္ကူနီကလွန်လို့လို့ထင်ပါတယ်
။ရာသီဥတုကြောင့်မဟုတ်ဘူးဆိုတာတော့တရားပေါင်းပြောနိုင်ပြီးတော့ Helsinki မြို့ကပင်စင်စားဇနီးမောင်နှံဦးကလည်းဒါကိုလက်ခံကြပါတယ်။
ရာသီဥတုကြောင့်တော့မဖြစ်နိုင်ပါဘူး။ကျမတို့ရဲ့ဆောင်းငင်းကတိတ်ကိုရှည်လျားပြီးတော့နေမမြင်ရပါဘူး။ဒါပေမဲ့လုံခြုံမှုအဆင်ကြောင့်ဖြစ်နိုင်ပါတယ
်။ဒီမှာလုံခြုံစိတ်ချရပါတယ်။ခင်ဗျားအနေနဲ့တစ်ချိန်လုံးကြောက်နေစရာမလိုပါဘူး။ပြီးတော့လူတွေကလည်းယုံရပါတယ်။
တဘာဝတရားနဲ့အလွယ်တကူထိတွေ့နိုင်တာဘေးကင်းလုံခြုံမှုရှိတာနေကလေးထိန်းအကြောင်းတွေရဲ့ဈေးနှုန်းသက်သာတာအခမဲ့ပညာရေးစနစ်နဲ့အစိုးရကကြီးကြီးမားမားထောက်ပံ့ပေးထားတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်တွေကလည်းဖင်လန်နိုင်ငံကိုပျော်စရာကောင်းတဲ့နိုင်ငံတစ်ခုပို့ပြီးတော့ဖြစ်စေခဲ့ပါတယ်။အခြားပျော်စရာကောင်းတဲ့နိုင်ငံ10နိုင်ငံဟာလည်းဒီအချက်တွေကြောင့်ပဲပျော်စရာကောင်းတဲ့နိုင်ငံတွေအဖြစ်နဲ့သတ်မှတ်ခံရတာဖြစ်ပါတယ်။ဒီချက်တွေကိုကြည့်ချင်းအားဖြင့်တောင်ဆူဒန်၊ဘူအာဖရိကသမရနိုင်ငံ၊အာဖဂန်နစ္စတန်နိုင်ငံလိုပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေအနေနဲ့ဘာကြောင့်ပျော်ရွှင်မှုအနည်းဆုံးနိုင်ငံတွေဖြစ်ရသလဲဆိုတာကိုနားလည်နိုင်တာဖြစ်ပါတယ်။ဒါပေမဲ့လည်းကမ္ဘာမှာအင်အားအကြီးမားဆုံးနဲ့စီးပွားရေးအင်အားအတောင့်အတင်းဆုံးနိုင်ငံဖြစ်တဲ့အမေရိကန်ကတော့အပျော်ရွှင်ရဆုံးနိုင်ငံဆင်းမှာအောက်ကိုထပ်ကျသွားပြီးတော့အခုနှစ်မှာတော့အဆင့်19သာရခဲ့ပါတယ်။အခုလိုကြာဆင်းသွားတာဟာစိတ်ကိုပြောင်းလဲစေတဲ့မွေးစေဝါကနေလောင်းကစားနဲ့ Digital Media စတာတွေကိုအလွန်ကြုံသုံးစွဲမှုကနေရတဲ့စိတ်ရောဂါတွေကြောင့်ဖြစ်တယ်လို့ဒီအစဉ်ခံစားကဖော်ပြပါတယ်။လုံခဲ့တဲ့ဆယ်စုနှစ်အတွင်းမှာပျော်ရွှင်မှုအများဆုံးတိုးလာတဲ့နိုင်ငံတွေကတော့အလင်းနဲ့အရှေ့ဥရောပနိုင်ငံတွေ၊ဆာဟာရာလွန်မြောက်တောင်ပိုင်းဒေသနိုင်ငံတွေနဲ့လက်တင်အမေရိကနိုင်ငံအတော်များများဖြစ်ကြပါတယ်။ယမန်၊အိန္ဒိယ၊ဆီးရီးယား၊ဘော့စဝါနာနဲ့ဗင်နီဇွဲလားနိုင်ငံတွေကတော့ပျော်ရွှင်မှုအဆင့်သတ်မှတ်ချက်အများဆုံးရော့ကျသွားတဲ့နိုင်ငံတွေဖြစ်ပါတယ်။ဒီအစဉ်ခံစားကနိုင်ငံတစ်နိုင်ငံရဲ့ပျော်ရွှင်မှုကိုဖြစ်စေတဲ့အချက်တွေကိုလေ့လာကြည့်ရှုခဲ့ပြီးတော့ဒီထဲမှာတော့စီးပွားရေးထုတ်လုပ်မှု၊လူမှုဖူလုံရေးအထောက်ပံ့၊အုပ်ချုပ်မှုလူတွေရဲ့ကျမ်းမာစွာနေထိုင်မှုတည်တံ့အဂရိလိုက်စားမှုကင်းရှင်းလာနဲ့အလူတန်းပေးကန့်ရရောတာစတဲ့အချက်တွေပေါ်လာတယ်။ဒီစီရင်ခံစာထဲမှာတော့လူတွေဟာသူများကိုကူညီရရင်ပို့ပြီးတော့ပျော်ပုံရတယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါမှမဟုတ်လည်းသူတို့ဆန္ဒအလျောက်သူတို့ကူညီကြတာလေးတွေကိုကူညီရတဲ့အခါမှာဖြစ်တယ်လို့ဆိုပါတယ်။လူမှုကွန်ရက်ဆိုရှယ်မီဒီယာကိုအချင်းပို့ပြီးအသုံးများလာခြင်းကပျော်ရွှင်မှုတွေကိုယောနယ်လာနဲ့ဆက်ဆက်နေပြီးတော့အထူးသဖြင့်စေကျော်သက်အရွယ်တွေကြားမှာဖြစ်တယ်လို့ပြောပါတယ်။နိုင်ငံရေးဘက်မှာဆိုရင်လည်းပျော်ရွှင်နေတဲ့သူတွေကလက်ရှိရှိပြီးသားလူတွေကိုပို့ပြီးတော့မဲပေးနိုင်ခြင်းရှိပါတယ်။ဒါမဲ့လည်းမကြောင်ခင်ကာလတွေအတွင်းအများကြီးဝါဒီနိုင်ငံရေးသမားတွေအားကောင်းလာတာကမပျော်ရွှင်တဲ့သူတွေကိုမဲဆွယ်နိုင်တာကြောင့်ဖြစ်နိုင်ပွဲရှိပါတယ်။နိုင်ငံတစ်ခုရဲ့ပျော်ရွှင်မှုကိုဖြစ်စေတဲ့အချက်လက်တွေကအများပြားရှိပြီးတော့အားလုံးကတော့တစ်ထက်တည်းမကြနိုင်ဘူးလို့ဆိုပါတယ
်။
ရာသီဥတုမကောင်းလို့မကြိုက်ဘူးလို့ပြောခြင်းနဲ့အခါတိုင်းမှာကိုဖာသာကိုပြန်ပြီးတော့ငါတို့ဒီမှာတကယ်ပျော်စရာကောင်းနေဆိုပြီးတော့သတိပေးရတယ်အခုလည်းနေ့လည်းပဲလက်ဖက်ရည်သွားတောင်းမလို့လေ
သေးရတာတစ်ခုကတော့ရာသီဥတုတွေဘလောက်ပဲကောင်းကောင်းအဲ့လိုရာသီဥတုကောင်းနိုင်လဲပျော်ရွှင်ရတာတော့မဟုတ်ဘူးဆိုတာကိုဖင်လန်နိုင်ငံကသာရကတစ်ခုအဖြစ်နဲ့ပြသနေပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့စနေညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါအောင်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုရှိမရှိဆိုတာနဲ့သမ္မတဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိမရှိဆိုတဲ့ကိစ္စကိုနှစ်နှစ်ကြာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရမှု Robert Mueller ရဲ့အစီအခံစာပြည်ဆောင်သွားပါပြီ။ Mr. Mueller ကသူ့ရဲ့အစီအခံစာကို American ရှင်းနေချုပ် William Barr စီကိုမနေ့တောက်ကြနေ့ကတင်သွင်းလိုက်တာပါ။ Mr. Mueller ရဲ့စုံစမ်းစစ်ဆေးမှုပြည်ဆောင်သွားပေမဲ့သမ္မတ Trump နဲ့ပတ်သက်တဲ့တခြားစုံစမ်းမှုတွေအများအပြားရှိနေပါသေးတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေက IS သွေးကြော်တွေတင်ယူထားတဲ့ Syria နိုင်ငံဘဟူးမြို့ကိုတင်ယူလိုက်နိုင်ပြီး Syria ကနောက်ဆုံးကျန်နေတဲ့ IS သွေးကြော်တွေကိုအပြစ်သက်ချေမှုန်းလနိုင်ပြီလို့ဒီကနေ့ပြောလိုက်ပါတယ်။ IS တွေနောက်ဆုံးကျန်နေတဲ့ဘဟူးဒေသကိုအောင်မြင်စွာတင်ယူနိုင်ခဲ့ပြီးတော့ IS တွေလက်ထွဲကနေလွတ်မြောက်ပြီဖြစ်တယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရသူ Mustafa Bali က Twitter ကနေပြောကြားလိုက်တာပါ။နယူးဇီလန်နိုင်ငံကပလီနှစ်ခုမှအကြမ်းဖက်ပစ်ခတ်မှုဖြစ်ပြီးတော့သတင်းတပတ်အကျော်မှာပဲအဲ့ဒီပလီတွေကိုပြန်ဖွင့်လိုက်ပါတယ်။ပစ်ခတ်မှုကြောင့်သေဆုံးခဲ့ရသူ50ထဲမှာအယောက်40သေဆုံးခဲ့ရတဲ့ Elnor ပလီမှာတော့ကြောက်စရာအဖြစ်ဆိုးတွေဖြစ်ခဲ့တဲ့လက္ခဏာတွေသိမ်မတွေ့ရတော့ပါဘူး။တနက်ကြီးဆိုင်ရာတွေကိုလည်းဆေးသစ်တွေတုတ်ပြီးတော့ဖုံးအုပ်ထားသလိုအသက်ဘေးကလွတ်ဖို့ရိုက်ချိုးဖျက်ဆီးပြီးတော့လူတွေထွက်ပြေးခဲ့ကြတဲ့ဗရေးမာတွေကိုလည်းအသစ်ပြန်ပြီးတော့တတ်ထားပါတယ်။တနက်သမားဟာ Australia နိုင်ငံကအသက်28နှစ်အရွယ်လူဖြူကြီးစိုးရေးဝါဒီသမားတို့ဦးဖြစ်ပါတယ်။ပလီကိုဒီကနေ့လာရောက်ကြတဲ့သူတွေထဲမှာတော့အသက်မသေးလွတ်မြောက်ခဲ့သူတွေနဲ့သေဆုံးခဲ့ရသူတွေနဲ့တည်ကျန်းသူတွေလည်းပါဝင်ပါတယ်
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Zubel Adayet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ဒီအစီအစဉ်မှာတော့မြန်မာတခွေအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.